နိုင်ငံပေါင်း32နိုင်ငံကသတင်းမီဒီယာသမား300ကျော်လောက်တက်ရောက်မဲ့မီဒီယာညီလာခံကိုမနေ့ဖြန်ကနေလာမဲ့မတ်လ12ရက်နေ့အထိရန်ကုန်မြို့ကုန်သည်များနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းရုံးချုပ်မှာ3ရက်ကြာအောင်ကျင်းပမှာဖြစ်ပါတယ်။ဒီကနေ့ကျင်းပခဲ့တာကဖွင့်လှစ်ပွဲအခမ်းအနားဖြစ်ပြီးဒေါ်အောင်ဆန်းစုကြည်ရဲ့စုဖောင်ဒေးရှင်းဖွင့်လှစ်ပွဲနဲ့အတူကျင်းပခဲ့တာလည်းဖြစ်ပါတယ်။ဒေါ်အောင်ဆန်းစုကြည်ကအဖွင့်မိန်ကွန်းပြောကြားရမှာစုဖောင်ဒေးရှင်းတည်ထောင်မှုဖြစ်လာတဲ့အကြောင်းကိုပထမဦးစွာရှင်းပြခဲ့ပါတယ်။
They were in effect saying that Burma was a land so rich in natural resources that nobody could stop them from being rich and wealthy. And it occurred to me then that our greatest, most important resource was our...
မြန်မာနိုင်ငံမှာတဘာဝတရားဇာတာတွေပေါ်ကျော်ဝတယ်ထုတ်ယူသုံးဆွဲလို့မကုန်ဘူးလို့ပြောနေကြပေမဲ့အဲ့ဒီလိုအမွန်းတင်နေမှုတွေဟာတိုင်းပြည်တိဆောက်ရေးအတွက်အထူးရေးကြီးတဲ့နိုင်ငံသားတွေရဲ့အစွမ်းကိုမတိဆောက်ထားရင်ကျမတို့အားလုံးမျှော်လင့်ထားတဲ့နိုင်ငံဖြစ်လာမှာမဟုတ်ဘူးလို့ပြောခဲ့တာပါ။ဒါကြောင့်ပညာရေးနဲ့ကျန်းမာရေးကဏ္ဍတွေဖွံ့ဖြိုးတိုးတက်ရေးဟာနိုင်ငံတိဆောက်ရေးအတွက်အထူးအရေးကြီးတာကြောင့်စုဖောင်ဒေးရှင်းကိုတည်ထောင်ဖို့ဖြစ်လာရတာလို့ရှင်းပြခဲ့တာပါ။တဆက်ထဲမှာပဲဒေါ်အောင်ဆန်းစုကြည်ကနိုင်ငံတကာသတင်းမီဒီယာသမား300ကျော်ရှေ့မှောက်မှာမြန်မာနိုင်ငံကမီဒီယာလောကအခြေအနေကိုရှင်းပြခဲ့ပါတယ်။လွန်ခဲ့တဲ့နှစ်နှစ်ကျော်ကအပြောင်းလဲတွေမှာအထင်ရှားဆုံးကသတင်းမီဒီယာလောကလွတ်လပ်မှုရှိလာတာလို့ပြောရမှာဖြစ်ကြောင်းတစ်ချိန်တည်းမှာလည်းလိုအပ်ချက်တွေရှိနေသေးကြောင်းအခုလိုပြောခဲ့ပါတယ်
။ Now when people talk about freedom in the political sense I've always said you must never separate freedom from responsibility. If you talk about greater freedom
နိုင်ငံရေးအနေနဲ့ပြောရမယ်ဆိုရင်လွတ်လပ်ခြင်းဆိုတာဟာတာဝန်ခံမှုတာဝန်ယူမှုနဲ့ဆက်စပ်နေတာဖြစ်ပါတယ်။လွတ်လပ်မှုကိုပိုလိုခြင်းရင်ပိုပြီးတာဝန်ခံနိုင်မှုရှိဖို့လိုအပ်ပါတယ်။ဒီအချက်ဟာမြန်မာနိုင်ငံကမီဒီယာတွေကိုလည်းတက်ရောက်မှုရှိပါတယ်။မီဒီယာတွေအနေနဲ့ပိုပြီးလွတ်လပ်မှုကိုလိုခြင်းရင်ပိုပြီးတာဝန်ခံမှုတာဝန်ရှိမှုစိတ်ဓာတ်တွေထားရှိဖို့လိုအပ်ပါတယ်လို့ပြောသွားတာပါ။စုဖောင်ဒေးရှင်းတည်ထောင်ခြင်းနဲ့လုပ်ငန်းတွေအကြောင်းကိုတော့စုဖောင်ဒေးရှင်းရဲ့ဥက္ကဋ္ဌဖြစ်တာဝန်ယူမဲ့ဒေါက်တာဒေါ်နီနီဝင်းကအခုလိုရှင်းပြခဲ့ပါတယ်
။ကျမတို့အနာဂတ်ရည်မှန်းချက်ထားတာကတော့ဒီနေ့မှစီရဲချမ်းသာမြွေလူမျိုးမြွေဘာသာမြွေမြန်မာနိုင်ငံမှာရှိတဲ့ကလေးတိုင်းကဖြစ်ပြီးတဲ့ကျန်းမာရေးဆောက်ရှောက်မှုနဲ့ပညာရေးတွေကိုရရှိရမယ်။ဒီနေ့မှာမြန်မာနိုင်ငံမှာရှိတဲ့ကျန်းမာရေးပညာရေးဆိုင်ရာတက်ကတူအဖွဲ့အစည်းတွေကနိုင်ငံတကာအဆင့်မီဖွဲ့စည်းတယ်လို့ပဲနောက်ဆုံးပေါ်နည်းပညာတွေတွေးရှိချက်တွေသူတေသနာတွေလုံနိုင်ဖို့အဖွဲ့အစည်းဖြစ်လာရမယ်။ဒီနေ့မှာမြန်မာနိုင်ငံမှာရှိတဲ့ပညာရှင်တွေနဲ့ကျောင်းသူကျောင်းသားတွေကနိုင်ငံတကာနဲ့ယင်ပေါင်းတန်းနိုင်တဲ့အဆင့်ကိုရောက်ရှိလာရမယ်
။ဒါအပြင်စုဖောင်ဒေးရှင်းမှာအကြီးအကဲတူအဖြစ်တောင်းယူမဲ့ကဘာကျော်ဟောလိဝုဒ်မင်းသမီးမစ်ရှဲယူကလည်းသူပါဝင်ဖြစ်ခဲ့ပုံကိုအခုလိုရှင်းပြပါဗျ။
I am incredibly proud and honored to join with Dorsu as she begins the next chapter of her life and continues to improve the lives of her fellow citizens.
ဒေါ်အောင်ဆန်းစုကြည်ဘွားရဲ့နောက်ထပ်အခမ်းအနားတစ်ခုမှာအခုလိုဒေါ်အောင်ဆန်းစုကြည်နဲ့အတူတကွလက်တွဲလှုပ်ကန်ရတာကိုဂုဏ်ယူပါတယ်။စုဖောင်ဒေးရှင်းရဲ့ရည်ရွယ်ချက်ကရှင်းရှင်းလေးပါ။မြန်မာနိုင်ငံရဲ့ကျန်းမာရေးနဲ့ပညာရေးကဏ္ဍတွေကိုထူထောင်ဖို့ပါပဲ။လွန်ခဲ့တဲ့နှစ်ပေါင်း90လောက်ကမြန်မာနိုင်ငံကတက္ကသိုလ်ဟာအင်းကြီးချင်းတိုင်းပြည်တွေနဲ့ဒေသတွေမှာအများအားကျစရာဖြစ်ခဲ့ပါတယ်။အင်းကြီးချင်းတိုင်းပြည်တွေကကျောင်းသူကျောင်းသားတွေဟာရန်ကုန်တက္ကသိုလ်မှာပညာသင်ကြားဖို့ကိုအမြဲတမ်းမျှော်လင့်ချက်ထားခဲ့ကြပါတယ်။ဒါပေမဲ့နှစ်ပေါင်း90ကျော်လောက်လစ်လျူရှုခံထားပြီးတဲ့နောက်ပိုင်းမှာတော့မြန်မာနိုင်ငံရဲ့ပညာရေးဟာဆုတ်ယုတ်သွားခဲ့ရပါတယ်လို့ရုပ်ရှင်မင်းသမီးကြီးမစ်ရှဲယူပြောသွားတာပါ။ဒီနေ့ဖွင့်ပွဲမှာစုဖောင်ဒေးရှင်းရဲ့ပူးတွဲနာရီကတွေဖြစ်တောင်းယူထားကြတဲ့အမေရိကန်သမ္မတဟောင်းဂျော့ချ်ဘုရှ်ရဲ့ဇနီးမစ္စစ်လော်ရာဘုရှ်နဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဟောင်းအမေရိကန်သမ္မတဟောင်းဘေးကလင်တန်ရဲ့ဇနီးမစ္စစ်ဟီလာရီကလင်တန်တို့ကလည်းသူတို့အနေနဲ့ဒေါ်အောင်ဆန်းစုကြည်ရဲ့ဦးဆောင်မှုအောက်မှာစုဖောင်ဒေးရှင်းအတွက်ဝိုင်းဝန်းကြိုးပမ်းသွားမှာဖြစ်ကြောင်းကြိုတင်သွင်းထားတဲ့ဗီဒီယိုခွင်နဲ့နှုတ်ခွန်းဆက်စကားပြောကြားခဲ့ကြပါတယ်ခင်ဗျာ